လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တတန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်မှာတော့ကလေးမိဘတချို့နဲ့တွေ့ရင်းနဲ့ထူးခြားချက်ကလေးတွေကိုကျွန်တော်ပြန်ပြီးတော့ဖောက်သည်ချကြနေတာပါမူလာတန်းကလေးပါတကယ်ကိုမူလာတန်းစတက်ခါစားမှာကျောင်းစာမတင်ရဘဲနဲ့လက်ရှိဖက်နှက်ကြီးတွေစီးပြီးတော့လက်ွက်တဲ့ဆင်းသွားရတယ်ပြိုးနှုတ်ကောက်ဆိုင်တင်ရတယ်ပြိုးကျဲတာကိုစပြီးတော့တင်ကြရတာပါအဲ့တော့သူ့ရဲ့မိသားစုတွေကဒါကိုအထူးဆန်းလုပ်ပြီးတော့ပတ်ဝန်းကျင်ကိုလိုက်ပြောပြတဲ့အခါမှာသူတို့ရောက်နေတဲ့နိုင်ငံမှာတော့မထူးဆန်းဘူးတဲ့ကျွန်တော်တို့စီကနေပြီးတော့အဲ့ဒီနိုင်ငံမှာအလုတ်သွားလုပ်ရင်းနဲ့ကလေးကိုကြောင်းထားတာကိုအဲ့တော့ဒီမှာကတော့ဟိုလေသာမသားသမီးတွေကကျွန်တော်တို့မြို့မှာလာပြီးတော့ကြောင်းထားတယ်အဲ့ဒီလူအချင်းကြီးမြို့မှာကြောင်းမှာဘာလို့ရလဲဆိုရင်လေဆက်ရတယ်လို့ပြောရင်မိဘတွေကယဉ်ထုကြလိမ့်မယ်ဘာလို့သူတို့လူပင်ပန်းမှာဆိုလို့စာတတ်အောင်ပညာတတ်အောင်ကြောင်းထားကမှငါနဲ့ငါသားသမီးကိုလေဆက်ခံရတာလို့ယဉ်နာကြအောင်ပါတကယ်တော့မဟုတ်ပါဘူးတဲ့ကြောင်းဟာအရာရာကိုစာနဲ့မတင်မနဲ့လက်တွေ့မြင်သွားသိသွားအောင်မိတ်ဆက်ပေးတဲ့ကြောင်းဖြစ်နေလို့ပါတဲ့အဲ့ဒီကလေးတယောက်ရဲ့အဖြေကိုကြည့်ပါသူ့အဖေကအဲ့ဒီကလေးပုံတပုံဆွဲလာတာပုံဆိုတာဟိုပကြီးပုံကိုဆိုလိုပါတဲ့အပြင်ပအเจ้าရာကိုအเจ้าမှာသူဆွဲလာတာပါအဲ့တော့အဲ့ဒါကိုပြလိုက်တဲ့အခါမှာအဖေကလွယ်လွယ်ကူကူပဲကောင်းလိုက်တာတော်လိုက်တာလို့ချီးမွမ်းပါတယ်ဒါပေမဲ့ကလေးကအဲ့ဒါကိုလက်မခံပါဘူးဒါဆိုရင်ဘာလဲမကောင်းဘူးမတော်ဘူးလို့ပြောရမှာလားဆိုတော့မဟုတ်ပါဘူးအဲ့တော့ကလေးကိုမေးပါတယ်ကလေးလိုချင်တာဘာလဲဆိုတော့မဟုတ်ဘူးတဲ့တမီးဒါကိုဘယ်လိုစိတ်ကူးနဲ့ရလာတာလဲအဲ့ဒီစိတ်ကူးကိုအကောင့်ထဲပေါ်ဖို့ဘလို့လုတ်ခဲ့ရလဲဘယ်ပစ္စည်းအထောက်အကူတွေယူရလဲဘသူစီကအကြံဉာဏ်ယူရလဲပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်တဲ့အထိအလုံးလုံးတဲ့ခါမှာဘာအခက်အခဲတွေတွေ့ရလဲနောက်ဆုံးတော့ဟာလာဒီအချိန်နေရောက်လာတယ်ဆိုတာဘာကြောင့်လို့သမီးမြင်လဲစသဖြင့်ကလေးကသူ့ရဲ့လုံအားကိုဖြစ်စဉ်ကြီးတစ်ခုလုံးကိုစိတ်ပါလက်ပါဝိုင်းမေးတဲ့မိဘမျိုးကိုလိုချင်တာပါတဲ့အဲ့တော့သမီးကဆက်ပြီးတော့ပြောသေးတယ်အခုကတည်းအဖေတို့ကတည်းကလေးကျင်းနိုင်ပြီးရောဆိုပြီးတော့ကောင်းတယ်တော်တယ်ပဲဆိုတာပြောတာတော့တဲ့ဒါကတကယ်ဝိကျေတန်းကျင်နိုင်လုံးနဲ့တဲ့ဒီခါလဲတစ်ဆက်တည်းပြောကြတယ်သမီးဒါကိုဘလို့အားဆိုင်ခဲ့ရလဲဆိုတာအဲ့ဒါကိုသမီးပြန်ပြောပြမယ်ဆိုရင်တဲ့အစကနေပြန်ပြောပြတဲ့အတွက်ကြောင့်သမီးရဲ့မှတ်ညံမှာတဲ့ထပ်ပြီးတော့မှတ်ပုံတင်ထားလို့ဖြစ်သွားမှာတဲ့ကလေးကအဲ့ဒီလိုပြောပါတယ်ဒီကလေးတွေရဲ့ကြောင်းတွေသူတို့ရဲ့ပတ်ဝန်းကျင်ထဲမှာလေ့လာတဲ့အခါသူတို့ကဥပမာဆိုပါတော့အစွေးသချင်းတစ်ပုဒ်ကိုကျွန်တော်တို့ကကြားပြီးတော့ငင်းငင်းငိုင်ငိုင်ဖြစ်သွားတယ်ဆိုရင်အဲ့ကလေးကဝင်ပြောတာပြအဲ့ဒါဝမ်းနေမနေနဲ့အဲ့ဒါ music အဲ့ဒါဂီတပဲသိလားအဲ့ဒါလူတွေကဖန်တီးတာဖန်တီးမှုနဲ့ဘယ်လိုဟိုလူရဲ့စိတ်နှလုံးကိုဖန်ဆားလိုက်တာစသဖြင့်ကလေးကတော့ပြန်ပြီးတော့ရှင်းပြနေတာကိုတွေ့ရတယ်အဲ့လိုပြောတော့ဒီကလေးတွေမခံစားတတ်ဘူးလားလို့မေးပါမဟုတ်ပါဘူးခံစားတတ်ပါတယ်ဒါပေမဲ့ခံစားမှုမှာအသိပါတယ်ဆိုတာကိုကျွန်တော်ပြောချင်တာပါကျွန်တော်တို့ရန်ဖန်ရန်ခါအဲ့ဒီရသတွေကပေးတဲ့နောက်ကိုကျွန်တော်တို့စုတ်ခနဲ့စုတ်ခနဲ့မျောပြီးတော့ပါသွားကြတယ်ဒီကလေးတွေရတော့မဟုတ်ဘူးတတိကတ်ထားတယ်ပေါ့ဘာကိုတိထားလဲဆိုတော့သူကလူဟာဒီလိုဖန်တီးတယ်ဒီလိုမျိုးဂီတကအဲ့လိုပန့်ပိုးလိုက်ရင်လွမ်းစရာဆွေးစရာဖြစ်သွားတတ်တယ်ဆိုတော့ကလေးတွေကပိုင်းခြားပြီးတော့တိနိုင်တယ်ဆိုတော့အချက်ကိုပြောတာပါနောက်တစ်ခုကြည့်လိုက်ပါသူတို့တွေရဲ့ပတ်ဝန်းကျင်မှာတနေ့တာပေါ့လေဘာသာရအစုံကိုတင်ပြီးတော့အိမ်ကိုပြန်လာတဲ့အခါမျိုးမှာမိဘတွေကမေးပါတယ်ဒီနေ့ဘာတွေတင်ရလဲပြီးလို့ရှိရင်ပြောသလားမိတိုင်းမှာဘယ်ဟာပြောတယ်မပြောဘူးပြင်သူတို့မိဘတွေကနောက်ဆုံးကြတော့ဘယ်မှာမပြောဆုံးလဲဆိုတော့ကိုမေးပါတယ်ဘယ်ဘာသာရက်လဲဘယ်အတန်းမှာမပြောဆုံးနဲ့အဲ့မှာခလေးရနေပြီသူပြောပြလိုက်မယ် तू အချိန်နေမကောင်းဆုံး तू မပြောဆုံးဘာသာရက်တင် जा ပို့ချမှုအဲ့မှာမိဘတွေကမသိမသာအကဲခတ်ရတာပါဘာလဲဆိုတော့အဲ့ဒီဘာသာရက်မှာ तू ကဘာကြောင့်အားနေတာလဲတူတီးမှုအဲ့မှာပဲ तू အနိုင်ကျင့်ခါရတာရှိလား तू မပြေလည်မှုတွေပေါ့လေအဲ့ဒါကိုသိပါတယ်အဲ့တော့သူတို့စီမှာတော့ကိုပိုင်စာအုပ်ရေးပြီးတော့ကိုကိုအကြောင်းကိုရဲကျွန်တော်တို့ဖီရှင်လို့ခေါ်တဲ့ဖန်တီးမှုတွေရဲ့ပါကလေးတွေကပေါင်းဆက်တတ်နေပါပြီဆိုလိုတာကတော့ကလေးတွေအတွက်စာပေထွန်းကားပါတယ်ထွန်းကားတဲ့အခါမှာနမူနာအားဖြင့်သူတို့အသက်အရွယ်တွေနဲ့လိုက်တဲ့ဇက်ကောင်တွေဇက်လိုက်တွေပေါ့အဲ့ဓာတွေရဲ့နေ့စဉ်ဘဝတွေကနေပြီးတော့ရလာတာတွေကိုပညာရှင်တွေကစနစ်တကျသုတေသနပြုပြီးတော့ဇက်ကောင်မွေးပြီးတော့တရုပ်ဖော်ပုံတွေနဲ့စာအုပ်တွေထုတ်ပါတယ်ပြီးရင်ကလေးကိုယ်တိုင်ကသူကိုယ်တိုင်ဇက်ကောင်သူ့အတူဖန်တီးပြီးတော့အဲ့ဒီစာအုပ်မျိုးထုတ်နိုင်အောင်သူတို့ကကြိုးစားတယ်။အဲ့တော့ပုံအချမ်းတွေကအစပေးထားတယ်။ကလေးကိုပုံအချမ်းဆွဲနိုင်ရင်ဆွဲမဆွဲနိုင်ရင်ဇလန်းစင်။အဲ့တော့ကလေးကဘာလဲဆိုတော့ဖန်တီးမှုဆိုတဲ့အတက်ကိုတတ်သွားတာပါ။ကျွန်တော်ပြောချင်တာကတော့ကျွန်တော်ကြိမ်ဖန်များစွာဆွေးနွေးခဲ့ပြီးဖြစ်တဲ့အလွတ်ကျက်ယုံတစ်ခုတည်းမဟုတ်ဘူးဆိုတာကိုပြောချင်တာပါ။အဲ့ဒီကလေးတွေရဲ့ကိုယ်ပိုင်စာအုပ်တွေကိုနောက်ဆုံးဘယ်လိုဖြစ်လာလဲဆိုတော့ကျောင်းမှာပဲအဖုံးကအစကိုယ်တိုင်လှုပ်တာမျိုးကအစ ပြီးတော့အဲ့ဒီဇလန်းကိုမိတ်ဆက်ပေးတဲ့အမှားစာလူဟာမျိုးကိုကလေးကိုသူ့ကိုယ်တိုင်ပဲရေးတယ်ဒါမှမဟုတ်သူ့တန်ခါးကြီးတယောက်ကိုရေးခိုင်းတယ်ပြောချင်တာတော့ဗျာလူကြီးတွေလှုပ်တဲ့အလုပ်ကိုကလေးတွေကသူများလှုပ်တိုင်းမှာဗဇတ်ဟပြီးငေးနေရတဲ့ဘဝမျိုးမျိုးပဲနဲ့ကိုယ်တိုင်ဖန်တီးတယ်ကလေးအလျောက်ဖန်တီးနိုင်တယ်ဆိုတာမျိုးကိုအားပေးနေတာပါအဲ့တော့ဒီပညာရေးစနစ်မှာကျွန်တော်တို့စီမနိုင်ငံတကာမှာကလေးတွေရဲ့ဖန်တီးနိုင်စွမ်းအားကိုကျွန်တော်တို့ဘယ်လောက်အားပေးနိုင်လဲကျွန်တော်တို့အမြဲတမ်းစာကြက်တာတစ်ခုတည်းနဲ့မပိုင်းဖြတ်ပဲနဲ့သူတို့ရဲ့ညာရင်ညာသွေးကိုအပေါ်မှာမူတည်ပြီးတော့ဖန်တီးနိုင်အောင်အားပေးနိုင်တဲ့မိဘများပတ်ဝန်းကျင်များကျွန်တော်တို့ဖြစ်ချင်ပါတယ်လို့ပြောလို့ရင်းပါ